ဖိလစ်ပိုင်နိုင်ငံကိုတောက်ကြနေတော့ငဝင်ရောက်တိုက်ခတ်တဲ့အပူပိုင်းမုန်တိုင်းညာကေးကြောင့်တေဆုံးသူ45ယောက်ထက်မနည်းရှိသွားပါပြီ။မုန်တိုင်းကြောင့်တေဆုံးသူ82ယောက်ဖြစ်တယ်လို့ကပ်ဘေးဆိုင်ရာဌာနကစနေနေ့အစောပိုင်းတုန်းကပြောခဲ့ပေမဲ့နောက်ပိုင်းနိုင်ငံတောင်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာကယ်ဆယ်ရေးလုပ်နေသူတွေရဲ့စီးရင်နဲ့ပြန်တိုက်ပြီးတဲ့နောက်မှာတော့တေဆုံးသူစီးရင်ကိုပြန်လည်ပြင်ဆင်ခဲ့ပါတယ်။တောက်ကြနေတော့ကရေပြင်းတိုက်ခတ်နှုန်းတနအိမ်မိုင်80နှုန်းနဲ့နိုင်ငံအရှေ့ပိုင်းကိုဝင်ရောက်ခဲ့တဲ့ညာကေးမုန်တိုင်းဟာနေရာကျကျပြန့်ပြန့်ကိုတနအိမ်မိုင်60လောက်နဲ့ရွေချတိုက်ခတ်တာဖြစ်ပါတယ်။မုန်တိုင်းကြောင့်မိုးကြီးမြေပြုံမှုတွေဖြစ်နေတဲ့နိုင်ငံတောင်ပိုင်းပြည်နယ်တွေစီကိုအရေးပေါ်ကယ်ဆယ်ရေးတွေပို့ပေးအဖို့အတွက်သမ္မတဖက်ဒီနန်မာကော့စ်ဂျူနီယာကဒီကနေ့စနေနေ့မှာအမိန့်ပေးပါတယ်။မုန်တိုင်းအချိန်ကြောင့်မနီလာမြို့တော်နဲ့အနီးတစ်ပိုက်ဒေသတွေမှာဒီနေ့လဲမိုးသီးထန်စွာရွာပြီးတော့လေပြင်းတွေတိုက်နေပါတယ်။လူပေါင်းတောင်းတဲ့ချီဟာလဲမုန်တိုင်းဘေးလွရာကိုရွှေ့ပြောင်းနေကြရပါတယ်။ဒီနေ့အတွင်းမှာဖိလစ်ပိုင်နိုင်ငံကိုဝင်တိုက်တဲ့မုန်တိုင်းတွေထဲမှာညာကေးမုန်တိုင်းကြောင့်သေဆုံးသူဟာဒုတိယအများဆုံးဖြစ်နေပါတယ်။မုန်တိုင်းတဲ့အဆိုးဆုံးကိုတော့မကင်တာနာအိုပြည်နယ်မှာခံထားရပါတယ်။မုန်တိုင်းကြောင့်33ယောက်ထက်မနည်းဒဏ်ရာရခဲ့ပြီး18ယောက်လည်းပျောက်ဆုံးနေပါတယ်ရှင်။